ရီးမီးယားလိမဘေစီယာထိတ်ဆုံး၅သင်းနဲ့က၃သင်းစနေနေ့ကပွဲစဉ်၁၂ကစားရမှာ၂သင်းပဲနိုင်ရပြီးကျန်တဲ့တသင်းသိရကြပါတယ်။ Chelsea ကအင်ကွင်းမှာ Crystal Palace ကို၂ဂိုးပြနဲ့နိုင်ပြီး Leicester City ကလည်းအင်ကွင်းမှာ Arsenal ကို၂ဂိုးပြနဲ့နိုင်တာပါ။သိရကြသွားတာကတော့ Tottenham Hotspur သင်းဖြစ်ပြီး Sheffield United နဲ့အင်ကွင်းမှာတစ်ဖက်တစ်ဂိုးစီနဲ့သိရကြတာပါ။ Spurs သင်းဟာအင်ကွင်းပြည်သက်ရှိမှာ Sheffield ကိုအနိုင်မခံနိုင်တာကြောင့်အမှတ်ပေးစရာအပေါ်ပိုင်းကိုပြန်မတက်နိုင်မဲ့အဆင့်၁၂မှာပဲရှိနေပါတယ်။ထိတ်ဆုံး၅သင်းကလက်ရှိချန်ပီယံမန်စီးတီးနဲ့အဆင့်တက်မှာတောက်လျှောက်ရှိလာတဲ့လီဗာပူးတို့ကတော့ပွဲစဉ်၁၂ကိုတနည်းနည်းမှကစားရမှာဖြစ်ပြီးဘောလုံးဝါသနာရှင်တွေအကြိုက်တွေ့မဲ့ပွဲကြီးဝဲကောင်းတစ်ပွဲဖြစ်လာဖို့ရှိပါတယ်။လက်ရှိအချိန်ထိရလဒ်တွေအကြကတော့လီဗာပူးကနိုင်ပွဲမှာ၂ပွဲသာသလိုရှုံးပွဲလည်းတစ်ပွဲမှမရှိသေးပါဘူး။အခုပွဲမှာလည်းလီဗာပူးကအင်ရှင်အသင်းဖြစ်တာမူအသာရသလိုရှိပေမဲ့မန်စီးတီးလိုအသင်းကိုရှော့တက်ပြီးကစားမှာမဟုတ်တာကြောင့်ရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်မလား။မန်စီးတီးကပဲ၃မှတ်အပိုင်ယူပြီးဒုတိယအဆင့်ကနေလီဗာပူးကိုပိုချင်းချောက်သွားနိုင်မလားဆိုတာမြန်မာစံတော်ချိန်တနင်္ဂနွေနေ့ည၁၇နာရီမှာစကန်မဲ့ပွဲအဆုံးသတ်ကြရင်အပြေထွက်လာမှာပါမန်ချက်စတာယူနိုက်တက်လည်းတနင်္ဂနွေနေ့မှာပဲ Brighton နဲ့အင်ကွင်းမှာကစားဖို့ရှိပြီး Wolves ကအင်ကွင်းမှာ Aston Villa နဲ့ကစားရမှာပါစနေနေ့တခြားပွဲတွေမှာ Burnley က West Ham ကို၃ဂိုးပြတ် Newcastle က Bournemouth ကို၂ဂိုးတကူ Everton က Southampton ကို၂ဂိုးတကူနဲ့အသေးသေးအနိုင်ရသွားကြပါတယ်ခင်ဗျာ